2014年ဒီပလိုမက်သတင်းစာမှာမြန်မာနိုင်ငံဟာကမ္ဘာမှာစာရေးဆရာ၊ကဗျာဆရာနဲ့စာပေပညာရှင်တွေကိုထောင်သွင်းအကျဉ်းချမှုအများဆုံးနိုင်ငံစီးရင်ထဲမှာပါဝင်နေပြီးအကျဉ်းချမှုတတိယအများဆုံးနိုင်ငံဖြစ်ကြောင်းသတင်းဆောင်မတ်တပ်ဖို့ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းမှုနဲ့အတူစာပေအမှုပညာရှင်တွေတတိယပညာရှင်တွေကိုအာဏာသိမ်းစစ်ကောင်စီကထိန်းသိမ်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက်ကမ္ဘာတော်ဟာလွတ်လပ်စွာပေါ်ပြခွင့်ကိုကာကွယ်ဆောင်ရွက်နေတဲ့ပင်အမေရိကအဖွဲ့ရဲ့ဧပြီလ14ရက်နောက်ဆုံးထုတ်ပြန်ချက်အရ2021ခုနှစ်အတွင်းဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့စာရေးဆရာ၊ကဗျာဆရာအနည်းဆုံး26ဦးရှိကြောင်းဖော်ပြထားပါတယ်။အဲ့ဒီအရေးအတွက်ဟာကမ္ဘာတော်ဟာစာပေသမားတွေကိုဖမ်းဆီးထိန်းသိမ်းခံရတာတတိယအများဆုံးဖြစ်ပြီးမြန်မာရဲ့နောက်မှာဆော်ဒီအာရေဗျက29ဦး၊တရုတ်ပြည်က85ဦးနဲ့ထပ်ဆုံးမှရှိနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းနေတာနဲ့အတူနိုင်ငံတွင်းလွတ်လပ်စွာပြောဆိုဖော်ပြခွင့်အခြေအနေချက်ချင်းလက်ငင်ကျဆင်းသွားခဲ့ပြီးတင်းကျပ်တဲ့ဥပဒေတွေအောက်မှာစာရေးဆရာတွေတတိပညာရှင်တွေအကြမ်းဖက်ခံရချင်းချောက်ခံရစောင့်ကြည့်ခံရဖမ်းဆီးထိန်းသိမ်းအကျဉ်းချခံခဲ့ရကြောင်းဆောင်းမကဖော်ပြပါတယ်။ကမ္ဘာတစ်ဝှမ်းမှာဒီနှစ်အတွင်းစာပေရေးသားမှုကြောင့်မတရားသဖြင့်ထိန်းသိမ်းဖမ်းဆီးအကျဉ်းချခံရသူအကြီးအတွက်အနည်းဆုံး289ဦးရှိပြီးပြီးခဲ့တဲ့နှစ်က293ဦးရှိခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းမနေ့ကစည်ရင်အကြစာရေးဆရာတွေနဲ့တက်သည့်ပညာရှင်တွေစုစုပေါင်း10ဦးထိန်းသိမ်းခံခဲ့ရလို့ကမ္ဘာမှာအဆင့်30သတ်မှတ်ခံခဲ့ရပါတယ်။ဒါ့အပြင်အင်တာနက်အပါအဝင်ဆက်သွယ်ရေးတွေပြတ်တောက်ခံနေရစောင့်ကြည့်ခံနေရတာကြောင့်လည်းစာရေးဆရာ၊ကဗျာဆရာတွေအမှုပညာနဲ့တက်သည့်ပညာရှင်တွေရဲ့အသံတွေပေါ်ထွက်လာဖို့ခက်ခဲနေတဲ့အခြေအနေနဲ့ရင်ဆိုင်ကြုံတွေ့နေရတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစီအုပ်ချုပ်ရေးနဲ့အတူလွတ်လပ်စွာဖော်ပြခွင့်ကိုတရှိပိတ်ပင်ထားခဲ့တဲ့စာပေစည်းစည်ဌာနရှိခဲ့စဉ်ကလည်းစာရေးဆရာတွေအမှုပညာရှင်တွေနဲ့တက်သည့်ပညာရှင်တွေအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။အခုနောက်ဆုံးစစ်တပ်အာဏာသိမ်းပြီးတဲ့နောက်စာရေးဆရာတွေအမှုပညာရှင်တွေနဲ့တက်သည့်ပညာရှင်တွေအနေနဲ့အရင်ကအခြေအနေကိုပြောင်းပြန်လှန်ပြီး CDM လှုပ်ရှားမှုမှာရေးပါတဲ့အခန်းကနေတခဲနဲ့ပါဝင်ခဲ့ကြပါတယ်။အာဏာသိမ်းစစ်တပ်ကလည်းပြစ်မှတ်ထားပြီးတော့ဖမ်းဆီးတာတွေတရားစွဲဆိုအကျဉ်းချတာတွေတချို့နေရာတွေမှာတပ်ဖြတ်ပစ်တာတွေနဲ့ပြည်သူလူထုရဲ့လှုပ်ရှားမှုကိုနှိမ်နင်းခဲ့ပါတယ်။အဖမ်းဆီးခံရသူတွေထဲမှာစာရေးဆရာဗမောက္ခမုံသာချူရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးတချင်ရေးဆရာအစိုးရစော်ဖူခွာစာရေးဆရာထင်လင်းဦးဦးမြအေးနဲ့စာရေးဆရာမဒေါ်သမြင့်အောင်တို့လည်းပါဝင်ကြပါတယ်။ဒါ့အပြင်စစ်ကောင်စီဟာသတင်းမီဒီယာကိုလည်းပြစ်မှတ်ထားပြီးသတင်းသမားတရားကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ပြည်ထောင်စုကတဝက်လောက်ပြန်လွတ်ခဲ့ပြီဖြစ်ကြောင်းစစ်ကောင်စီကပြောပေမဲ့နေစည်းမချသတင်းထောင်များဖွဲ့ကတော့သတင်းတော့53ဦးထိသိမ်းခံထားရဆဲဖြစ်ကြောင်းပြောဆိုပါတယ်။ပြည်မြန်မာအဖွဲ့ရဲ့လွတ်လပ်စွာဖော်ပြရေးပြဿနာဆိုတဲ့အစီအစဉ်မှာအဖွဲ့ရဲ့ညွှန်ကြားချက်မှုကမြန်မာနဲ့တကွကမ္ဘာတစ်ဝှမ်းနိုင်ငံတွေကစာရေးဆရာတွေနဲ့တက်သည့်ပညာရှင်တွေဟာအာဏာသုံးဝါရကိုတိုက်ဖျက်တဲ့နေရာမှာလွတ်လပ်စွာဖော်ပြခွင့်နဲ့စကလုံးတို့ရဲ့စွန့်အားကိုအသုံးပြုတဲ့အတွက်ရာဇဝတ်ကျောင်းနဲ့တရားစွဲဆိုအကျဉ်းချခံရကြောင်းပြည်မြန်မာရဲ့ညွှန်ကြားရေးမှူးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာပြည်တွင်းပဋိပက္ခတွေအရှိန်မြင့်နေစဉ်အတွင်းတရုတ်ကမြန်မာနိုင်ငံတွင်းမှာရှိတဲ့သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအကောင်းဆုံးကာကွယ်ဆောက်ရှောက်ပေးနိုင်မယ်လို့ယူဆနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တစ်နှစ်ကျော်ကာလအတွင်းပြည်တွင်းပဋိပက္ခတွေကလည်းအရှိန်ရောမယ့်လက္ခဏာမရှိသေးပါဘူး။ပြီးခဲ့တဲ့နှစ်ဧပြီလကကျင်းပခဲ့တဲ့ဒုတိယကြိမ်ဇင်းချန်တဲ့ပန်းတန်းဆွေးနွေးပွဲမှာတရုတ်သမ္မတရှီချင်းပြင်က BRI ဇင်းချန်တဲ့ပန်းတန်းအစီအစဉ်အောက်ကစီမံကိန်းတွေဟာဗန္ဒာရေးအရာရောတဘာဝပတ်ဝန်းကျင်ကြီးအရာပါရရှိတည်ဆံပြီးအကြီးအသေးမြင့်တဲ့တည်ဆောက်ရေးလုပ်ငန်းတွေဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မြန်မာအနေနဲ့ကလည်းတရုတ်ရဲ့နာမည်ဆုံးနဲ့ကြော်ကြားတဲ့အကျွေးထောင်ချောက်ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်တဲ့လမ်းဒါရစိုက်ခံလေစိတ်လျှက်ဆက်စတဲ့အခြေခံအဆောက်အအုံတွေတည်ဆောက်တဲ့နေရာမှာအကြီးအသေးညံဖြစ်တာတရုတ်ကုမ္ပဏီတွေရဲ့ပွင့်လင်းမြင်သာမှုမရှိဘဲအလေအတွက်များပြားတာစတာတွေအပေါ်စိုးရိမ်လာနေတဲ့နိုင်ငံတို့ထဲမှာပါဝင်နေပြီဖြစ်ပါတယ်။ဒါပေမဲ့2020ပြည့်နှစ်ဇန်နဝါရီလ18ရက်နေ့တရုတ်သမ္မတရှီချင်းဖြင့်မြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်ရောက်ရှိလာခဲ့တာနဲ့အတူ BRI ဇင်းချန်တဲ့ပတ်လည်အစီအစဉ်တွေလည်းမူလလမ်းကြောင်းပေါ်ကိုပြန်လည်ရောက်ရှိသွားသလိုဖြစ်သွားခဲ့ပြီးဒေါ်ဆန်းစုကြည်ကလည်းနိုင်ငံခြားပူးပေါင်းဆောင်ရွက်ကြီးတွေနှိမ့်မြှုပ်လုပ်ကင်ကြမယ်လို့ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ပြည်ထောင်စုကြောင့်နိုင်ငံတကာအလဲအထူးချံဖြစ်သွားခဲ့ရတဲ့အတွက်မြန်မာအဖို့တ တရုတ်နဲ့သာစခန်းသွားရမယ့်ဂိမ်းစိုက်သွားခဲ့ရကြောင်းဆောင်းမကဖော်ပြပါတယ်ခင်ဗျာ။